ပါကစ္စတန်နဲ့အီရန်နှစ်နိုင်ငံကြားမှာနေဆက်ဖြတ်ကျော်ပစ်ခတ်မှုတွေကြောင့်အရသားတချို့တေဆုံးပြီးတော့တင်းမာမှုတွေလည်းမြင့်တက်လာနေပါတယ်။အခုလိုအခြေအနေမှာတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကနောက်ထပ်အခြေအနေတွေပိုးပြီးဆိုးအောင်မလုပ်ကြဖို့အတွက်နှစ်ဖက်စလုံးကိုတိုက်တွန်းလိုက်ပါတယ်။ချက်တဲ့ရင်းနေတော့ကပါကစ္စတန်ကအီရန်နိုင်ငံစစ်စတန်နဲ့ဘလူးချစ်စတန်ဒေသတွေကိုလေကြောင်းကနေလက်တုံပြန်တိုက်ခိုက်ခဲ့တဲ့အတွက်ကလေး၄ဦးနဲ့အမျိုးသမီး၃ဦးပါဝင်အရသားတွေထိခိုက်သေဆုံးခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်ကတော့အီရန်နိုင်ငံထဲမှာခိုလုံနေတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုတိုက်ခတ်တိုက်ခိုက်တာလို့ပြောပါတယ်။အီရန်ကတော့ဒီဆွဆွဲချက်ကိုပြင်းထန်ညှင်းဆိုတာပါ။အင်ဂါနေတုန်းကအီရန်ကပါကစ္စတန်ဘက်ကဘလူးချစ်စတန်ဒေသကိုလေကြောင်းကနေတိုက်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကလေးနှစ်ယောက်သေဆုံးခဲ့တာပါ။အီရန်ကတော့ပါကစ္စတန်နယ်စပ်မှာရှိတဲ့ဆူနီအကြမ်းဖက်အဖွဲ့ကိုတိုက်ခတ်တိုက်ခိုက်တာလို့ပြောပါတယ်။ပါကစ္စတန်နဲ့အီရန်တစ်ဖက်စလုံးတင်းမာမှုတွေရှော့ချဖို့နဲ့နောက်ထပ်ပိုးပြီးတင်းမာမှုတွေတိုးအောင်မလုပ်ကြဘူးမျှော်လင့်ကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကတက်တဲ့ပြည်နယ်မှာပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်စုအနေနဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေကြောင်းနဲ့နောက်ထပ်တင်းမာမှုတွေတိုးအောင်မလုပ်ကြဘူးလဲမြို့သားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောဆိုပါတယ်။နှစ်နိုင်ငံစလုံးဘလူးချစ်စတန်ရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတယ်လို့ဘလူးချစ်စတန်လူခွင့်ရေးကောင်စီကချက်သက်ပရိနေမှာပြောဆိုတာပါ။